ဖိလစ်ပိုင်နိုင်ငံမှာကျင်းပနေတဲ့အကြိမ်30မြောက်အရှိတောင်အာရှအားကစားပြိုင်ပွဲမှာတော့မြန်မာယူ22ဘောလုံးအသင်းဟာအင်ဒိုနီးရှားကိုရှုံးနိမ့်ပြီးတော့ဘောလုံးပွဲနဲ့လွှဲချော်သွားခဲ့ပြီဖြစ်ပါတယ်။ဇီဂိမ်မျိုးသားဘောလုံးပွဲပထမအကြိမ်ဘောလုံးပွဲကိုမနီလာမြို့မှာဒီကနေ့ကစားကြတာမှာအင်ဒိုနီးရှားကမြန်မာကိုအချိန်ပေါ်မှာ4ဂိုး2ဂိုးနဲ့နိုင်သွားခဲ့ပါတယ်။ပထမပိုင်းမှာနှစ်သင်းလုံးဂိုးမသွင်းနိုင်ပဲဂိုးမရှိတည်ဖြစ်နေခဲ့ကြတာပါ။ဒါပေမဲ့အင်ဒိုနီးရှားကဒုတိယပိုင်းပြန်ဆပြီးပွဲချိန်58မိနစ်မှာတဂိုး52မိနစ်မှာနောက်တဂိုးသွင်းလာကြောင်းအင်ဒိုနီးရှားအသင်းကငဂိုးဂိုးမရှိနဲ့ရှေ့ကနေဦးဆောင်ခဲ့ပါတယ်။ဒါပေမဲ့လည်းဒုတိယပိုင်းမှာလူစားဝင်လာတဲ့တိုက်စင်မှုအောင်ကောင်းမန်က58မိနစ်မှာမြန်မာအတွက်ပထမဂိုးသွင်းယူခဲ့ပြီးတော့အဲ့နောက်10မိနစ်အတွင်းမှာပဲအင်ဒိုဂိုးသမားစီကပြန်အထွက်လာတဲ့ဘောလုံးကိုဝင်းနိုင်ထွန်းက59မိနစ်မှာသွင်းယူခဲ့လို့မြန်မာအသင်းဟာ9မိနစ်အတွင်းမှာခြေပါဂိုးငဂိုးရပြီးတော့အချိန်ပိုဆက်ကစားခဲ့ရပါတယ်။ဒါပေမဲ့အင်ဒိုဘက်က102မိနစ်နဲ့133မိနစ်တွေမှာနှစ်ဂိုးပြန်သွင်းသွားတာကြောင့်နောက်ဆုံးမှာအင်ဒိုနီးရှားကမြန်မာကို4ဂိုး2ဂိုးနဲ့နိုင်ပြီးတော့မြန်မာအသင်းဟာပိုလူပွဲနဲ့လွှဲချော်သွားခဲ့ပါတယ်။ဒုတိယဆီမီဖိုင်နယ်မှာတော့ဗီယက်နမ်အသင်းကကမ္ဘောဒီးယားကို4ဂိုးဂိုးမရှိနဲ့နိုင်သွားပါတယ်။ဒါကြောင့်ဗီယက်နမ်နဲ့အင်ဒိုနီးရှားတို့ဖိုင်နယ်မှာဘိုးလူကြမှာဖြစ်ပြီးတော့မြန်မာနဲ့ကမ္ဘောဒီးယားတို့တတိယနေရာလူရမှာဖြစ်ပါတယ်။နောက်ဆုံးဖိုင်နယ်နဲ့တတိယနေရာလူပွဲတွေကိုတော့မနီလာမြို့မှာဒီဇင်ဘာ10ရက်နေ့ကြာရင်ကစားမှာဖြစ်ပါတယ်ခင်ဗျာ။